သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ညဉ့်ညေးဆိုတဲ့စကားလုံးဟာမြန်မာနိုင်ငံအထွတ်တော်ဆယ်စုနှစ်များစွာတောက်တခဲ့ကြရတဲ့အရာတစ်ခုပါနှစ်ပေါင်းများစွာရှိကြလာတဲ့ပြည်တွင်းစစ်မီးချာမှလည်းတိုင်းရင်းသားဒေသအသီးသီးကဒေသခံပြည်သူတွေဟာနေရက်ဆုံးခွာခဲ့ကြရပါတယ်။ထိုင်နိုင်ငံလုံးငင်းချင်ရေးဖိတ်ခေါ်ကမ်းလှမ်းမှုစတင်ခဲ့တဲ့2011ဩဂတ်လ18ရက်နေ့ဒီနေ့အချိန်ထိ10နှစ်တာအတွင်းမှလည်းနေရက်ပြန်သူတဲ့စစ်ရှောင်ဦးကြီးကများပြားလာခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှလည်းအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်စစ်ပေးရှောင်ဦးကြီးတွေဟာအရင်ထက်ပိုများလာခဲ့တာပါ။လက်ရှိအချိန်ကာလမှာတော့ COVID-19 တတိယလိုင်းကပါထိုးနှက်လာတာကြောင့်စစ်ပေးရှောင်စခန်းမှာခုံလုံးနေရသူတွေအတွက် COVID ပေးရစီရင်အတွက်ပါစိတ်ပူလာရပါတယ်။ကရင်ပြည်နယ်မြိုင်ကြီးကိုစစ်ပေးရှောင်စခန်းရဲ့ကျန်းမာရေးတာဝန်ခံဆရာမတူကကူးစက်လွယ်ရောဂါပိအခြေအနေနဲ့အတူနိုင်ငံရေးမတည်ငြိမ်မှုအခြေအနေကြောင့်အခက်ကြုံနေရတဲ့ပြည်သူတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
ကိုကတော့တက်မှရေးလဲထက်ခဲရှိတယ်။စာဝတ်နေရေးလဲအခက်ခဲရှိတယ်။ဘာဖြစ်လဲဆိုတော့အလူရှင်တွေကမလန်လူတဲ့အတွက်တို့မှလည်းလူတွေကကြီးဆက်ပြေးလာပါတယ်ဆိုမှဟွာအခက်ခဲရှိတယ်လေဘာမှပါမလာဘူးလေညင်ကြဲတော့တို့စာဝတ်နေရေးဥစ္စာအခက်ခဲရှိတယ်အပြီးလို့ရှိနေအနောတို့ဒီမှာကျတော့စက်မရေးဆော့ဆော့မှုအရင်တော့လူမျိုးလေအနောတို့ကဟိုပြပြဝကမပြေးနိုင်ဘူးလေပြီးတော့အောက်ဆီဂျင်ကလည်းအရင်အခက်ခဲဖြစ်တယ်အခုကဟိုရှိရှိတော့ဒီအောက်ဆီဂျင်အခက်ခဲဖြစ်လို့တော့တို့တွေမှာပြေးွားကြတာအဲကြီးတယ်မှာတယောက်ပါသေးတယ်ကိုဗစ်နဲ့ဆုံးတာအောက်ဆီဂျင်ဆိုလို့ရှိရင်အလားတူပြပြဝမရှိဘူးလေ
။ရန်ကြီးကိုစစ်ဆောင်စခန်းမှာတော့2016ခရီးကစစ်ဆောင်လာရတဲ့ရွာ28ရွာကဒေသခံပြည်သူတွေရှိသလိုလက်ရှိစစ်အာဏာသိမ်းကာလအတွင်းမှာတင်ဒေသတွင်းတိုက်ပွဲတွေကြောင့်ထပ်မံပြောင်းရွှေ့လာတဲ့ရွာ90ကဒေသခံတွေပါဝင်နေပါတယ်။မြန်ကြီးကိုစခန်းတစ်ခုထဲမှာတော့ပြည်သူ9000ကျော်စစ်ပေးခေါ်လုံနေရတာပါ။ကရင်ပြည်နယ်အတွင်းမှာမြိုင်ကြီးမှုစစ်ပေးရှောင်စခန်းအပါအဝင်ပေးလွှတ်ရာနေရာတွေမှာခုံလုံးနေရသူအရေအတွက်ဟာ9000ကျော်အထိရှိတယ်လို့သိရပါတယ်။စစ်ကောင်စီရဲ့အကြမ်းဖက်ဖိနှိပ်မှုတွေဒေသတွင်းတိုက်ပွဲတွေကြောင့်ကရင်ပြည်နယ်သာမကအခြားတိုင်းနဲ့ပြည်နယ်တွေမှာပါစစ်ရှောင်အရေအတွက်ဟာများပြားလာခဲ့ကြတာပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အနီးမှာရှိတဲ့ကာလိုင်းစွတ်အောင်စခန်းတာဝန်ခံဆီယမခွန်ရှန်ကစစ်ပေးရှောင်ပြည်သူတွေရဲ့နေရပြောင်းရေးထက်ကျန်းမာရေးကိစ္စကိုဦးစားပေးလှုပ်ဆောင်နေရတယ်လို့ဆိုပါတယ်
။ဒီကာလမှာဆိုတော့တိုက်ပွဲရှိနေတဲ့ကြားမှာဆိုတော့ကျမတို့ကလေအဲပြောမယ်ဆိုရင်ကိုဗစ်ကာလမှလို့ဘယ်မှထွက်လို့မရတဲ့အချိန်မှလို့အခက်ခဲကြတော့အများကြီးရှိပါရှင့်။ဘယ်မှထွက်လို့မရငွေထွက်ဆိုင်လို့ရမရဘူးဆိုတဲ့အချိန်ကြတော့အာစမ်းနိုင်ရခါရေဒီကျမ်းမာရေးအပိုင်းလေပေါ့ဒီမှာတို့ကအဲမျိုးကအရန်ကအခက်ခဲဖြစ်နေပါရှင့်ကျင်ကျမတို့ဒီတက်မှာကြတော့လူများတယ်ဆိုတော့ကျမတို့ကအာဒီအခုကာလကြတော့ဒီတုတ်ကွင်းကာလမို့လို့အာတုတ်ကွင်းလက္ခဏာမို့လို့အာတုတ်ကွင်းလက္ခဏာပြပြီးဖြားတယ်လို့အများကြီးရှိပါတယ်ဒါပေမဲ့ဆေးဝါးကြတော့ပြက်လက်နေတဲ့အချိန်နားနေကျမတို့ဒီမှာ IRC ကဆေးခန့်တော့ထိုင်နေဒါပေမဲ့ဒီကိုယ်ကလာမလို့ဝန်ခွင့်ရမပေးဘူးဆိုတော့တော်တော်များများအခက်ခဲတည်နေရှင်ဒီဆေးတွေပြက်လက်တာတွေရှိတယ်တချို့တွေကဓာတ်စားတော့ရှင်လို့ဓာတ်စားတော့မရှိတဲ့အချိန်ရောဖြစ်လာတယ်ရှင်ဒီရပြန်ဖို့အစီအစဉ်တော့ရှိတယ်ဒါပေမဲ့ပြန်လို့မဖြစ်တဲ့အချိန်ပါအဲတိုက်ပွဲတွေအခမတင်ဖြစ်လာတယ်ဆိုတော့ဒီမှာကျတော့အဖွဲ့အစည်းတွေများတယ် TNLA ရောရှိတယ် KO ရောရှိတယ်အဲအားကြောင့်ဒီခုမှာကျမတို့အဲမူကြီးမြို့ကိုပြန်ဖို့တော်တော်များအခက်ခဲကြုံတွေ့နေပါရှင့
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေဖြစ်လာတာကြောင့်နေရက်ဆုတ်ခွာတိတ်ဆောင်နေရတဲ့စစ်ပေးရှောင်ရေးတွေဟာ2,000-3,000ကျော်ရှိလာတယ်လို့ကုလသမဂ္ဂရဲ့ပြောရေးဆိုခွင့်ရှိသူကပြောကြားခဲ့ပါတယ်ဒီလိုစစ်ပေးရှောင်များပြားလာတာဟာစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေစစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဖြစ်ပွားတဲ့တိုက်ပွဲတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဖြစ်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျရစ်ကပြီးခဲ့တဲ့ဇွန်လ24ရက်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ် ကုလသမဂ္ဂလူသားချင်းစာနာမှုအထောက်အကူပေးရေးညှိနှိုင်းရေးမှုယုံ UN OCHA ရဲ့ပြီးခဲ့တဲ့မေလကုန်ပိုင်းကထုတ်ပြန်ချက်ပါတော့မြန်မာနိုင်ငံမှာ18,000ကျော်ရှိတယ်လို့ဖော်ပြထားပါတယ်လက်ရှိအချိန်မှာတော့ဆစ်ဆောင်ပြည်သူ 23,000 ကျော်ရှိလာတာကြောင့်တစ်လအတွင်းမှာဆစ်ဆောင်ရေးအတွက်နောက်ထပ်နှစ်ဆနီးပါးတိုးလာခဲ့ရတာပါ။အဲ့ဒီလိုဆစ်ပေးဆောင်ရေးအတွက်တိုးလာတာကြောင့်အခက်ကြုံနေရတာနဲ့ပတ်သက်ပြီးချင်းမီနယ်အတွင်းကုညီကယ်ဆယ်ရေးလှုပ်ဆောင်နေသူတူဖြစ်တဲ့မင်းတက် IDB တာဝန်ရှိသူဆလိုင်းရော်ကီက
ဆိုတော့လမ်းကြောင်းကခက်တယ်ခက်တယ်ဆိုတော့ဘယ်လိုဖြစ်လဲဆိုတော့အခုတိုက်ပွဲဖြစ်နေတဲ့၃နေရာလုံးကကျွန်တော်မိန်းလမ်းကြောင်းကြီးအဓိကရှိတဲ့နေရာမှာဖြစ်နေတာကျွန်တော်တိုက်ပွဲဖြစ်တဲ့နေရာဖြစ်တဲ့အတွက်ကျွန်တော်တို့မှသွားလာလို့မရဘူးဘာလို့မှလည်းဟိုမသွားမလာရဘူးဒီခါကကျွန်တော်တို့မင်းတမျိုးစစ်ပေးဆောင်တွေကိုယခုချိန်အထိနိုင်ငံတကာဖွဲ့စည်းပြီး INGO တွေ NGO တွေကထောက်ပံ့တာမရှိသေးဘူးခင်ဗျကျွန်တော်မင်းတမျိုးစစ်ပေးဆောင်တွေကိုထောက်ပံ့တာဒီဒီတွန်းဒီပါကအန်တန်ကြီးကိုမောင်နှမတွေစီကအဆင်ဝင်နဲ့ကျွန်တော်တို့အဓိကလည်ပတ်နေပါတယ်ကျွန်တော်ဒီနေရာမှာဟိုကျွန်တော်တို့အနေနဲ့ Mentor Township IDP Camp Management အနေနဲ့လည်းအကုန်လုံးကိုခါပါမဖြစ်နိုင်ဘူးစစ်ပေးဆောင်ကြီးအရင်များတယ်ပြီးတော့မှအရင်တော့ကတော့ကျွန်တော်တို့ကမင်းတပ်မျိုးကထပ်ပြေးလာတဲ့စစ်ပေးဆောင်ကိုပဲကျွန်တော်တို့စစ်ပေးဆောင်ဖြစ်ရည်တွက်တယ်ဒါပေမဲ့အခုကကြတော့ကျွန်တော်တို့ကအခုကိစ္စရန်တူမျိုးပေါ့ဟိုစစ်ဖြစ်လို့ဒေးရွာတွေထပ်ပြေးတိတ်ဆောင်ကြတယ်သူတို့ကပါကျွန်တော်တို့ကစစ်ပေးဆောင်ဖြစ်ရည်တွက်ကြတာပေါ့ဒေးရွာခံလူထုကပါကျွန်တော်စစ်ပေးဆောင်ဖြစ်ရည်တွက်ထားပါတယ်ခင်ဗျာ
စစ်ကောင်စီရဲ့အာဏာသိမ်းပြီးနောက်ပိုင်းမှာတော့စစ်ပေးဆောင်ရည်တွေဟာကုလသမဂ္ဂရဲ့အချက်လက်တွေအရကယားပြည်နယ်မှာ13,000ကျော်၊ကရင်ပြည်နယ်မှာ9,400ကျော်၊ချင်းပြည်နယ်မှာ2,000ကျော်၊ကချင်ပြည်နယ်မှာ11,000ကျော်နဲ့ရှမ်းပြည်နယ်မှာ3,000ကျော်ရှိတယ်လို့သိရပါဗျ။ချင်းပြည်နယ်ကစစ်ရှောင်2,000ကျော်ထဲမှာတော့စကိုင်းနဲ့မကွေးတိုင်းတွေကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ PDF နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေကြောင့်နေရက်ဆုတ်ခွာထွက်ပြေးလာသူတွေဖြစ်တယ်လို့သိရပါဗျ။UN OCHA ကမြန်မာနိုင်ငံဆိုင်ရာအကူအညီပေးရေးရန်ပုံငွေတက်ကနေဥစားပေးအစ်စ်အနေနဲ့အမေရိကန်ဒေါ်လာ 12.12 ဘန်သုံးဆွဲပြီးမြန်မာနိုင်ငံမှာအရေးပေါ်ကယ်ဆယ်ရေးတွေလှုပ်ဆောင်သွားမယ်လို့ထုတ်ပြန်ကြေညာထားပါတယ်။ဒါပေမဲ့လက်ရှိမြေပြင်အခြေအနေမှာတော့စစ်ရှောင်တွေအတွက်အကူအညီထောက်ပံ့မှုတွေကိုစစ်ကောင်စီကကတ်တက်ပေးပေးနေတာရှိတယ်လို့ကုညီရေးဆောင်ရွက်နေသူတူကပြောပါတယ်။
ဆိုတော့နိုင်ငံတကာဖွဲ့စည်းနေတဲ့မင်းတပ်ကိုဝင်လာတာက UNHCR ရှိမယ် WFP ရှိမယ်ဆိုတော့သူတို့ကမင်းတပ်မျိုးပေါ်ကိုဝင်တယ်ဝင်တဲ့အတိုင်းတာပမာဏကလည်းစကကွန်ပျူတာမင်းတပ်မျိုးပေါ်ကိုဝင်တယ်ဒါပေမဲ့အမှန်တကယ်လိုအပ်နေတဲ့လိုအပ်ချက်အရင်ကြီးမားနေတာကကြီးရွာလူထုပါအရင်ကြီးမားတယ်ကြီးရွာတွေမှာပြီးတဲ့စစ်ပေးဆောင်တွေရှိမယ်ကြီးရွာမှာရှိတဲ့လူထုမှာကလိုအပ်ချက်အရင်ကြီးမားတယ်သူတို့လည်းနာကျင်တယ်ကျွန်တော်တို့เนี่ยအဆက်အသွယ်တချို့ရှိပါတယ်ခင်ဗျာတိုးတော်ညာလည်းပဲစကခုမပြူဘူးဆိုတော့အကြောင်းပဲကျွန်တော်တို့ကြားရတယ်သူတို့လုံးဝဝင်ရောက်လာခြင်းမရှိသေးပါဘူးခင်ဗျာကျွန်တော်တို့ဒီ Mentor Township IDB Camp Management Committee တွေနဲ့ဒီစစ်ပေးဆောင်စင်ကာလာကလေးကတစ်ဆိုင်မှမှကျွန်တော်တို့တောင်းဆိုခဲ့တာပေါ့ကျွန်တော်တို့ဒီ Safe Zone ပြန်ဝင်တိမတ်ပြူ IDB Camp တခုကြီးရွာမှာလိုအပ်နေပြီဒီရရှိမှတ်တာလေကျွန်တော်တို့ပြည်သူတွေအတွက်ဘေးကင်းလုံခြုံပါမယ်ဆိုတော့ကျွန်တော်တစ်ဆိုင်မှတ်တောင်းခဲ့ကြတယ်ဆိုတော့ကျွန်တော်စကတာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်ဆက်တွေ့ပြီးတောင်းဆိုတယ်ပြီးရင်ကျွန်တော်တို့ဟိုထိနှိုင်းပေးတဲ့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်တို့တောင်းဆိုပေးဖို့တောင်းဆိုတယ်ဒါပေမဲ့ဒီဟာကအခုအထိဖြစ်မလာသေးဘူးဒါကြောင့်လည်းပဲဟိုမတည်ဆုံးတဲ့ဒီစစ်ပေးဆောင်ရင်တည်ဆုံးသွားတဲ့ဥယျာဉ်တွေတဖြည်းဖြည်းများလာတာစစ်ပေးဆောင်ရင်လည်းမလိုအပ်ပဲနဲ့တည်ဆုံးသွားတဲ့လူတွေအတွက်ကတော့ဒါဒီဝန်ထဲဆရာဖြစ်တယ်ကျွန်တော်တို့မှာခိုးနားဆရာမရှိဘူးအားကိုးဆရာမရှိဘူးတော်ထဲမှာပြင်းနေရတဲ့ကျွန်တော်တို့ရဲ့ဒီမိပါဆွေမျိုးတွေအတွက်ကိုဒီ safe zone နိုင်ငံတကာတိပတ်ကျစကတဲ့တိပတ်ကျပေးတဲ့တာဝန်ရှိပုဂ္ဂိုလ်တွေကဆောင်ရွက်ပေးတဲ့ safe zone တစ်ခုဒီအခန်းတကယ်လိုအပ်နေတယ်ဆိုတဲ့အကြောင်းလေးကိုကျွန်တော်ထပ်မံပြန်ဆွချင်ပါတယ်ခင်ဗျာ
စစ်ရှောက်စခန်းအများစုအတွက်တော့စားနပ်ရိက္ခာတွေကိုဗစ် -19 နဲ့ပတ်သက်တဲ့ကျန်းမာရေးအထောက်အကူပြုပစ္စည်းတွေကအထူးကလိုအပ်နေတယ်လို့ကုညီဆောက်ရှောက်သူတွေကဆိုပါတယ်။မိုးရင်ကာလာဖြစ်တာကြောင့်တောက်သုံးရေမတန်တာတွေနောက်ဆက်တွဲဝမ်းပြက်ဝမ်းလျှော့ဖြစ်တာတွေဖျားနာတာတွေအရေးပြားရရနာတွေနဲ့ကိုဝင်ဆောင်မိခင်စစ်ရှောက်နေအတွက်ဆေးဝါးမရှိတာတွေကြုံတွေ့နေရတယ်လို့ဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကစစ်ရှောက်စခန်းအများစုနဲ့ချိတ်ဆက်ဆောင်ရွက်နေသူဆေးရချာချာက
ဆမ်းမြောက်မှာတော့ဒီစစ်ပေးဆောင်တွေကိုစခန်းနေပေါ့နော်စုစုပေါင်းတော့20ကျော်ရှိသေးတယ်ဆမ်းမြောက်မှာလေနေရပြန်လာကတော့သူတို့ကတော့အဲငဘောကသူတို့ကြည့်နေတဲ့ camp တွေတော့တော်တော်များများကအဲပြန်ဖို့စီစဉ်နေတာပေါ့နော်စီစဉ်နေတဲ့အချိန်မှာအခုကတည်းကမျိုး covid wale jam chit la lo mo pyan phit de da bae chi ma bon no pyan phwa lo taraw lo khan da chi de bae ko chei chi bon no tin sin ne lo ma no taw taw me na u ma ko khan ga kya me so taraw yu a wo pyan pho chi me a de chu lo di de cha ma na pa ka kya me so le taraw ga cha chaw win ga ne taraw di yak kwat sae bon no a lo pyan me pho si sin ne da bae chi de bon no
တိုင်းရင်းသားဒေသအတိတ်ကဒေသခံတွေဟာစစ်ပွဲတွေရဲ့နောက်ဆက်တွဲဖြစ်ငြိမ်းချမ်းရေးကိုစစ်ရှောက်စခန်းတွေတက်ကနေပဲရှာဖွေနေရတာပါလက်ရှိစစ်အာဏာသိမ်းကာလမှာတော့တိုင်းဒေသတွေမှာပါစစ်ရှောက်ပြည်သူတွေအဖြစ်ပြတ်တန်းခဲ့ကြရပါတယ်ပေးလို့ရရှောက်တင်းနေရတဲ့အခြေအနေဖြစ်တာကြောင့်စစ်ရှောက်ပြည်သူတွေအတွက်တော့ငြိမ်းချမ်းရေးနဲ့အတူတင့်တင့်နဲ့ထောက်ပံ့ကူညီမှုတွေရရှိဖို့ဟာ
/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ